ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကအရဲသားဆွေရထံကနေအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ဆရာနာရှင်စန့်ကြီးဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးသတင်းရယူနေတဲ့အချိန်သတင်းတောက်တချို့ဖန်ဆီးခံခဲ့ရပါတယ်။ဖေဖော်ဝါရီလ28ရက်နေ့ကရန်ကုန်မြို့ကမြေဒီကုန်းဆန္ဒပြပွဲတွေမှာစစ်တပ်ကပြစ်ခတ်ဖြိုခွဲတာကြောင့်သတင်းရယူနေတဲ့အချိန်ဖမ်းခံခဲ့ရတဲ့မြန်မာနောင်သတင်းဌာနကသတင်းတောက်မက်ကီစွန်တွေရဲ့အမှုကိုဒီကနေ့ရုံးထုတ်စစ်ဆေးပါတယ်။မက်ကီစွန်တွေကို၅ချိန်မြောက်ရုံးထုတ်တာဖြစ်ပြီးတရားလိုဘက်ကိုစတင်စစ်ဆေးတယ်လို့သူရဲ့ရှင်းလင်းကပြောပါရယ်။လာမယ့်မေလ20ရက်နေ့မှာနောက်ထပ်ရုံးထုတ်စစ်ဆေးဖို့ရုံးချင်းပေးထားပါရယ်။ပြီးခဲ့တဲ့ဧပြီလ28ရက်နေ့ကတော့မက်ကီစွန်တွေကိုအင်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြတာမှာဦးဆောင်တယ်လို့ဆိုပြီးရဲတော်ကြားတိုက်ပိတ်ပစ်ပြီးခံခဲ့ရတယ်လို့မက်ကီစွန်တွေရဲ့မိခင်ဖြစ်သူကအတည်ပြုပြောကြားပါရယ်။အဲ
လေလပိုင်း28ရက်နေ့ကပဲ။အဲအေးစီကသူတို့၃ယောက်တဲ့အဲ့ဒါက၃ယောက်ပတ်ခံထားတယ်အဲ့လိုပြောတယ်ဘယ်လိုကြောင့်လိုက်ပြန်ခံရလဲဆိုတော့သူ့ကိုမေးတဲ့အခါသူဘာမှမလုပ်ဘူးတဲ့သူဥပုသ်ဆောင်တဲ့အခုပေါ့ဒီကတော့ဥပုသ်လားလေဥပုသ်လားဆိုတဲ့အခါကျဥပုသ်ဆောင်တဲ့အခါကျတော့သူကတစ်နေ့လုံးရေလည်းမတောက်အောင်အစာလည်းမစားအောင်လေအဲ့လိုမျိုးမစားရတဲ့အခါကျတော့အဲ့ဒါကိုသူ့ကိုအစာငတ်ခံဆန္ဒပြတယ်ဆိုပြီးတော့တဲ့အဆောင်ကြောင်းမယ်လို့ခေါ်သွားပြီးတော့ဟိုရောက်တော့တိုက်ပိတ်ထားတယ်တဲ့သူတို့၃ယောက်ကိုတဲ့တကယ်အစာငတ်ခံဆန္ဒပြတဲ့အဖွဲ့တွေကတသက်ရှိရဲ့တဲ့ထလာတဲ့အခါသူ့နာမည်ပဲထလာတယ်။ तू ကခေါင်းဆောင်ဆိုပြီးတော့တဲ့အဲ့လိုမျိုးသူ့ကိုလောက်တာ။ဒါပေမဲ့ तू ကတကယ်အဆန်းကခံတာမဟုတ်ဘူးတဲ့။ तू ကဥပုသ်ဆောင်နေတာတဲ့။အဲ့လိုပြောတယ်။ကျတော့အဲ့လောက်ပဲသိတယ်။ဘာမှတိတ်ချာမသိဘူး။ယုံနေတဲ့နေရာပါလိုက်တော့အခုမှဒီယုံချိန်မှာမှပထမအတိတ်ကရလိုပဲစစ်သေးတယ်။သူ့ကိုမစစ်သေးဘူး။အနောက်ယုံနေရတော့ရနေစနေယုံချိန်တမီ
ဖြစ်စဉ်သေးစိတ်နဲ့ပတ်သက်လို့မက်ကီစွန်တွေရဲ့ရှင်းနေဒေါနီလာခန်ကိုဆက်သွယ်မြင်းမြန်တာမှာရှင်းနေကလည်းတိုက်ပိတ်ခံရတာဟုတ်မှန်တယ်လို့အတည်ပြုပါရယ်။တိုက်ပိတ်ခင်ရတဲ့အကြောင်းရင်းကိုတော့တိတိကျကျမသိရသေးဘူးလို့ပြောပါရယ်။ဒီကနေ့မက်ကီစွန်တွေအမှုကိုရုံးထုတ်ခဲ့တယ်လို့အလွတ်တန်းသတင်းတောက်ကိုဆိုးရာစာထွန်းကိုလည်းရုံးထုတ်စစ်ဆေးပါရယ်။သတင်းရယူတဲ့အချိန်မှာဖမ်းဆီးခံရတဲ့ကိုဆိုးရာစာထွန်းအပေါ်မှာစနပြသူတွေကိုတွေးထွေးလုံဆော်ရဲဆိုတဲ့ဆွဲချက်ကိုပါတရားလိုဘက်ကတင်ပြလာတယ်လို့သူ့ရဲ့ရှေ့နေဦးခင်မောင်မြင့်ကဖီဝေကိုပြောပါရယ
်။အမှုကိစ္စကတော့ဒီနေ့တရားလိုလုပ်တဲ့စခန်းမှုပေါ့ကမာရုံမြို့နယ်စခန်းမှုသူ့ကိုကျွန်တော်စစ်တာပေါ့နော်။စာဖြစ်တဲ့အခါကျတော့ကျန်တဲ့သတင်းတောက်တွေကတော့ဒီသတင်းရယူနေစဉ်ဖန်ဆီးမိရဲ့ဆိုပြီးတိုင်ကြားကြတာပေါ့နည်းနည်းပေါ်တာပေါ့သူကြတော့သတင်းရယူခြင်းတဲ့ဆန္ဒပြလူစုလူဝေးနဲ့အတူပူးပေါင်းပြီးတော့ဒီလှုံ့ဆော်ကြွကြော်နေတယ်ဆိုတဲ့အနေအထားလုံးနဲ့သူတိုင်တော့ပြောမှဆိုဥရီသဘောရပိုလေးလေးနဲ့ရှိတယ်ရှင်းမှုအသေးသေးချာချာလေးကျွန်တော်တို့စစ်မေးတဲ့အခါမှာတော့ဓာတုကိုအဲ့လိုဆောင်ရွက်ခဲ့တဲ့စက်ပုံမှတ်တမ်းနေဗီဒီယိုမှတ်တမ်းနေအတန်ဖိုင်နေစရအထောက်ထားတစုံတရာသူတင်ပြနိုင်ခြင်းမရှိဘူးဒီနေ့လည်းမတင်ပြနိုင်ဘူးရခင်ကလည်းမတင်ပြပြဘူးဒီမှာပဲဖန်ပြတာတို့ဆက်စီတာတို့လောက်အောင်ပေါ့အခုကတော့သူကကြောင်းမြန်ဖြစ်နေတဲ့အတွက်ဒါလေးကတော့သူ့အတွက်ပူရီရအခွင့်အရေးလေးတစ်ခုရမယ်လို့ကျွန်တော်မျှော်လင့်တာပေါ့
ရန်ကုန်မြို့မှာအာဏာသိမ်းမှုကန့်ကွက်ဆမပြပွဲတွေအပေါ်စစ်တပ်ကအကြမ်းဖက်ဖြိုခွဲတာကိုသတင်းရယူရင်းနဲ့သတင်းတောက်6ဦးထက်မနည်းဖမ်းဆီးခံခဲ့ရတာမှာ AP သတင်းဌာနကသတင်းတောက်တဦးပဲပြန်လုတ်ခဲ့ပြီးကျန်တဲ့သူတွေကိုတော့ပုံမှန်905ကကြီးတက်မတော်ဖြိုခွဲအောင်လှုပ်ဆော်မှုလှုပ်ဆောင်မှုပုံမှန်နဲ့ကမာရွတ်မျိုးမရဲစခန်းကတူရဲမှုမျိုးဦးကတရားလိုလုပ်တရားစွဲခဲ့တာပါသူတို့လိုပဲတခြားပြည်နယ်နဲ့တိုင်းပြည်ဖြစ်တဲ့နေပြည်တော်ပသိမ်၊ဘိတ်၊ပြီးပဲခူး၊တာချီလေးတို့မှလည်းဖမ်းဆီးခံထားတဲ့သူတွေရှိပါတယ်ဒီကနေ့မှာရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးအခြေဆိုင်ကမောဇာတိုင်းကအမျိုးသမီးသတင်းတောင်2ယောက်ထုတ်ဝေသူအပါအဝင်စုစုပေါင်း4ယောက်ကိုလည်းရုံးထုတ်စစ်ဆေးခဲ့ပါတယ်။အဲဒီမှာဒီကနေ့ရုံးထုတ်တဲ့အခြေအနေကိုတော့ရှေ့နေဦးညီညီစောကအခုလိုပြောပြပါတယ
်။ဟိုဟာအရင်တစ်ချိန်လိုမျိုးပဲဟိုဟာပေါ့။ဥပေယာရှိကသူ့အာရမပြီးတာတဲ့စဉ်းစားမလို့မလာဘူးတော့အမှုမှာပြေလို့ပြေနေကြတဲ့စီစားမလာကြတာကြောင့်မို့ကျွန်တော်တစ်ချက်စီရုံးချရမှာ20နဲ့ချက်ချင်လာတယ်။အော်တပိတာအတင်ကျွန်တော်ကမောဇာတိုင်းပဲဟိုဟာရဲ့ကျမရဲ့ချီးမြှောက်တော့ကောင်းပါတယ်ကသူတို့တွေကအမှန်တော့ရှာဖို့ကိစ္စကတော့ကျေရွာဘဥပဒေရရှိနေဆိုလာလို့ရှိတော့ကျွန်တော်ကာကံရှင်နေဆန္ဒသူတို့ကပြုချင်တယ်သူတို့ရှင်တော့ကျွန်တော်ကတော့ရှောက်ပြရမရှောက်ပြဘူးအကွာကျွန်တော်ကတစ်ခါကဥပဒေရရှိနေရောက်သေးပြီးဥပဒေရရှိမပါသေးတဲ့ကြောင့်လို့ကျွန်တော်တို့အဲ့ဒီကိစ္စတွေကသူတို့ပြရသေးလို့လည်းအဲ့လိုဖြစ်နေလို့
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစလို့စစ်အုပ်ချုပ်ရေးကောင်စီကဖမ်းဆီးထားတဲ့သတင်းတောက်အယောက်90ထက်မနည်းရှိပြီးအယောက်20နီးပါးကိုဖမ်းဝရန့်ထုတ်ထားပါတယ်TVB, မစ္စီမမြန်မာနောင်7 days ခေတ္တမီဒီယာစတဲ့သတင်းလုပ်ငန်းကြီးတွေရဲ့လုပ်ငန်းလုပ်ကံခွင့်ကိုတော့မတ်လ8ရက်နေ့မှာစစ်ကောင်စီကပိတ်ခဲ့ပြီးမြစ်ချီနာမြို့အခြေစိုက် The 74 နဲ့မြစ်ချီနာသတင်းဌာနတွေကိုလည်းဧပြီလ29ရက်နေ့ကစလို့ပိတ်ခဲ့ပါတယ်ရှင်